ကချင်ပြည်နယ်ဘဘောကဲမူမောမြို့နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြောင့်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားထောင်ကျော်ဗမော်နဲ့မူမောမြို့တွေမှာစစ်ပေးလို့ရခိုးလုံနေရပါတယ်ဒီကြောင့် VOA သတင်းတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးတင်းမာခဲ့တဲ့ကချင်ပြည်နယ်ဗမော်ခရိုင်မူမောမြို့နယ်မှာဒေသခံရွာသားထောင်နဲ့ချီစစ်ပေးသိမ်းရှောင်နေရတာပါပေါ်မမြို့နေလူမှုကွန်ရက်ပေးဆောင်နေတဲ့တာဝန်ရှိသူကတော့လက်ရှိစစ်ဆောင်သူတွေအခြေအနေကိုခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ်မမှာကတော့ရှမ်းနဲ့ဒီပေါ်မတိုင်းနာချိုရပုံကြီးဆောင်နေပါနေကြတယ်ကချင်းအုပ်စုတွေနဲ့တချို့ရှမ်းနေရာကျတော့မိုးမပါလာရေးပုံကြီးဆောင်နေပါနေကြတယ်ဘောခေါင်းကျော်ဘောအခုကျွန်တော်ပြင်ရတာလေ
မုံမောက်မြို့ကပါရာကြီးကျောင်းတွေမှာလဲစစ်ဆောင်ဆောင်တဲ့ချီရှိနေတယ်လို့မုံမောက် KBC အသင်းတော်ကကိုညူကြီးဆောင်ရွက်နေတဲ့ဆရာဦးထိန်နံတော်ကပြောပါတယ
်ဦးကြီးကျွန်တော်တို့မုံမောက် Mission Trust ကိုရောက်လာတာဦးကြီး600 DBC ရဲ့အမှန်ဒီအခြားနန်းခရစ်ယာန်နေရာကြတော့သူတို့နဲ့ဆက်ဆိုင်တဲ့ဆရာကျောင်းဝင်းတို့ဘုန်းကြီးကျောင်းဝင်းတို့အဲ့ဘက်ကိုဆိုလူကြီးတစ်ထောင်ကျော်တော်မှာသူတို့နဲ့ပေါင်းလိုက်တော့
မုံမောက်မြို့နယ်မှာ KIA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့စစ်ရေးပြင်းထန်လာမှုကြောင့်ရှမ်းရွာသားတွေကလည်းစစ်ချောင်းနေရတယ်လို့ရှမ်းကူညီပေးရေးဖွဲ့ဝင်ဆိုင်းကွန်ခန်းကပြောပါတယ
်ပုံမှန်မှာရှိတဲ့အမြောက်တပ်ကနေပြီးတော့ KIA တွေရှိနေတဲ့နေရာကိုလမ်းပစ်တယ်အဲ့ခါကျတော့အနည်းဆုံးတပ်ကရွာသားတွေကနေလို့မရတော့ဘူးဆိုအဲ့ညပင်မနက်လင်းအားကြီးချင်းပါပဲဒီမှန်အောင်ဆိုတဲ့ရှမ်းရွာကိုအလုံးဖတ်ပြလာကြတယ်ဗျဒီ980ကျော်လောက်ခရီးကောက်ရတယ်ဗျဒီ273မှာလဲဒီညပိုင်းဒီမှာစိုက်ပွဲတွေကဆက်ရှိတော့အဲ့လက်ကြံပြန်နေရွာသားတွေလည်းတောက်လျှောက်ပြန်ထွက်လာခဲ့တယ်ဗျအဲ့လိုဖြစ်တဲ့ရွာတွေကပမော်နဲ့မြကျီနာဒီ highway မှာရှိတယ်ဗျအဲ့နိုင်ရွာတွေညမှာဖြစ်တယ်ဗ
ျပမော်နဲ့မြကျီနာကလန်းဘေးကမြို့သက်မခွဲနောင်ကုန်းနောင်ကွန်းပန်ချိုးဟိုင်နောင်ပေါင်းစားတဲ့ရွာတွေကရွာသားတွေထွက်ပြေးသိမ်းရှောင်နေကြရတယ်လို့သူကဆိုပါတယ်ဒီစစ်ဆောင်ရွာသားတွေကိုဒေသတွင်းအကူအညီပေးဖွဲ့တွေကလက်သလုံးကူညီပေးဆောင်နေကြတာပါပြီးခဲ့တဲ့မတ်လ25ရက်နေ့ကမြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့အလောဘုံတပ်စခန်းကိုကချင်လက်နက်ကိုင် KIA တပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကထူးစစ်ဆင်မှုတွေလည်းပြင်းထန်နေတာပါလက်ရှိဒေတာတွင်စည်ရေးပူပြင်းလာနိုင်တဲ့အခြေအနေကြောင့်စစ်ဆောင်တွေနေရပြန်ဖို့ခက်ခဲနေသေးကြောင်းဆိုင်းကွန်ခန်းကပြောပါတယ
်။ကိုကအိုင်နမကစစ်မီပြင်းလို့ဖြစ်နေတော့ပြန်ဖို့တော့စီဒီလောက်ဘူးလို့ထင်ပါရဲ့ဗျ။သူတို့တွေကလည်းအခုဒီတချို့ဒီကျေလို Facebook site ပြူတဲ့အချိန်ပေါ့လေ။အခုဆိုနှုတ်ရတော့မယ်ဗျ။အဲအလုံးကိုပြစ်ပြီးတော့ထလာခဲ့ရတယ်ဆိုတော့ဒီဟိုက်တာဆက်ချီသွားမယ်၊လှချီသွားမယ်ဆိုရင်တော့ဒါသူတို့ကအခက်ခဲနောက်တစ်ကြိမ်ပြန်ကျောင်းရမှာပေါ့လေ
။နောက်ဆက်တဲ့ခုနှစ်တုန်းကမြန်မာစစ်တပ်နဲ့ KNY ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တကြောပြဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမုံမောင်းမြို့နယ်ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။လက်ရှိကချင်ပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာမုံမောင်းမြို့နယ်တွင် KIA နဲ့နာဆာကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အယသား4ဦးတိတ်ဆုံးခဲ့ပြီးတိုက်လေရင်နဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းနဲ့လူနေအများပြားပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ